ကြာတပတိနေနေခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တန်လှည့်နေပါတယ်ကျမအင်ဂျင်နိုင်ပါရိုဟင်ဂျာတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်ဆိုတော့ဂူတာပြင်အမှုမှာမြန်မာစစ်ခုံရုံးရဲ့ကင်တွဲစီရင်ပုံဟာနိုင်ငံတကာတရားဥပဒေစံနှုန်းနဲ့မကိုက်ညီတဲ့အပြင်တရားမျှတရေးအတွက်လုပ်ခဲ့တယ်ဆိုတာမျိုးအတိအမှတ်ပြုလို့မရကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေရဲ့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါအင်္ဂါနေ့ကတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ထုတ်ပြန်ခဲ့တဲ့ဂူတာပြင်ကျေးရွာအမှုမှာစစ်အရာရှိကြီးတအူအရာရှိငယ်တအူနဲ့အောက်ခြေစစ်သားတအူစုစုပေါင်း3ဦးအပေါ်စစ်တရားရုံးကပြစ်မှုစီရင်ချက်ချမှတ်ခဲ့တာဟာအင်းနေရွာအမှုပြီးဒုတိယမြောင်းလို့ပြောနိုင်ပါတယ်စစ်တပ်ဘက်ကလုံလေလုံထမရှိတဲ့ဖြစ်စဉ်တခုလို့နိုင်ငံတကာသတင်းတချို့မှာတော့ဖော်ပြခဲ့ပါတယ်ဒါပေမဲ့လည်းစစ်တရားရုံးရဲ့စီရင်ချက်မှာဘယ်သူတွေကိုဘလို့ပြစ်မှုနဲ့စီရင်ချက်အမိန့်ချမှတ်ခဲ့တယ်လဲဆိုတာမသိရတဲ့အတွက်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုမှာတရားမျှတမှုရှိရေးနဲ့တာဝန်ခံမှုရှိရေးအတွက်တမတော်ဘက်ကလုတ်ခဲ့တယ်ဆိုတာမျိုးလက်ခံလို့မရဘူးလို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် It's impossible to know whether this is progress or if this is just an empty public relations exercise by the new
အပြုသဘောဆောင်တဲ့တိုးတက်မှုလားဒါမှမဟုတ်အများပြည်သူနဲ့ဆက်ဆံရေးအတွက်ဆိုပြီးစစ်တပ်ကလိုအပ်တဲ့အချက်တွေဘာမှဖော်ပြမထားတဲ့ကြီးညာချက်မျိုးတသက်ထုတ်ပြန်တာလားဆိုတာတော့မသိနိုင်တော့ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ထုတ်ပြန်ချက်မှာဘလို့ဆွဲချက်တွေနဲ့စီရင်ခဲ့တယ်လဲဆိုတာလုံးဝဖော်ပြမထားပါဘူးစစ်အရာစုဝတ်ကျူးလွန်မှုလားလူတက်မှုလားမီးရှို့မှုလားလိန်အကြမ်းဖက်မှုဒါမှမဟုတ်စစ်ဘက်ဆိုင်ရာအမိန့်တွေကိုလိုက်နာခြင်းမရှိလို့လားအဲ့ဒါဆိုရင်တော့အမှုကအလွန်သေးတဲ့ပြစ်မှုကျူးလွန်မှုမျိုးဖြစ်ပါလိမ့်မယ်နောက်ပြီးသူတို့ကိုထောင်ထဲမှာထားမှလားဘယ်နှစ်နှစ်ကြာခံရမှလဲဆိုတာတွေလည်းဖော်ပြမထားပါဘူးဒါပြင်ကျူးလွန်သူတွေရဲ့နာမည်တွေနှိပ်စက်နှင်းပန်းတက်ပြက်ခံရသူတွေရဲ့အမည်တွေလည်းဖော်ပြမထားပါဘူးအဲ့ဒီတော့ဒီစစ်ခုံရုံးတရားစီရင်မှုဟာတရားမျှတမှုနဲ့တာဝန်ခံမှုအတွက်လားဆိုတာမသိနိုင်တယ်လို့အထိပ္ပယ်လည်းမရှိဘူးလို့ Brett Adams ကပြောပါရယ်။တစ်ဖက်မှာတော့မြန်မာစစ်တပ်က ICJ နိုင်ငံတကာတရားရုံးရဲ့အမိန့်ကိုတုံ့ပြန်ဆောင်ရွက်တာမျိုးဖြစ်နိုင်တယ်ဆိုပေမဲ့သူတို့လုံရက်ကိုနိုင်ငံတကာတရားရုံးအနေနဲ့လက်ခံယုံကြည်ဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်း Brett Adams ကပြောပါရယ်။ Rohingya ဆိုတဲ့အသုံးနှုန်းကိုအတိအမှတ်ပြုမထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့သူကိုယ်တိုင်2019ဒီဇင်ဘာလက ICJ နိုင်ငံတကာတရားရုံးမှာခုခံခြေပါတုံးကလည်းတက်မတော်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြည်ရင်းဥပဒေနဲ့အညီကင်တွယ်သွားမှာဖြစ်တယ်လို့တုံ့ပြန်ခဲ့တာပါ။ဒါပေမဲ့ဒီလိုခုခံခြေပါချက်ဟာအငင်းပွားစရာဖြစ်နေတယ်လို့လက်တွေ့မှာရိုဟင်ဂျာတွေအပါအဝင်လူနည်းစုတိုင်းရင်းသားတွေပေါ်စစ်တပ်ရဲ့ဖိနှိပ်နှိမ်ပန်းမှုတွေအတွက်တရားမျှတရေးဥပဒေနဲ့အညီဆောင်ရွက်နိုင်စမ်းမရှိဘူးဆိုတာထင်ရှားကြောင်းဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ်
The argument as well that Aung San Suu Kyi was making at the International Court of Justice and their fear
ဒေါက်တာစစ်တီက ICJ နိုင်ငံတကာတရားရုံးမှာခုခံခြေပါတော့ကပြည်ရင်းကိစ္စမှာနိုင်ငံတကာတရားစီရင်မှုနဲ့ကင်တွယ်တာကိုစိုးရိမ်မိတယ်ဆိုတာမျိုးပြောသွားတာရှိပါတယ်။ဒါပေမဲ့နိုင်ငံတကာတရားစီရင်မှုဆိုတာပြည်ရင်းတရားစီရင်ရေးအလုံးမဖြစ်တဲ့အတွက်ဖြစ်လာတာပါ။အဲ့တော့ကြည့်ရတာကအထက်စစ်ဘုချုပ်တွေကိုနိုင်ငံတကာတရားရုံးတွေကတရားစွဲဖို့မလိုအောင်အကာအကွယ်ပေးတဲ့အနေနဲ့အောက်ခြေအဆင့်စစ်သားတချို့ကိုအနစ်နာခံခိုင်းပြီးတရားစွဲအပြစ်ပေးတဲ့ပုံစံမျိုးပြင်ဆင်နေတာတွေ့ရပါတယ်။တရားမျှတမှုနဲ့တာဝန်ခံမှုအတွက်အရေးယူဆောင်ရွက်ထားတာကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားစွဲဖို့မလိုတော့ဘူးနိုင်ငံတကာတရားခုံရုံးတွေမှာမြန်မာစစ်တပ်ကိုတရားစွဲဖို့မလိုတော့ဘူးဆိုတဲ့ပုံစံမျိုးတွေ့နေရတယ်လို့ Mark Farmana ကပြောပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်12ဦးကိုအာဂျင်တီးနားတရားရုံးမှာဆွဲချက်တင်အမှုဖွင့်ထားတဲ့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌဦးထွန်းခင်ကလည်းကူတပြင်းအမှုမှာတကယ်တမ်းတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုပဲအပြစ်ပေးအရေးယူတင်ကြောင်း VOA ကိုပြောပါရစေ
။နိုင်ငံတကာအနေနဲ့ ICJ တို့ ICC မှာအခုဖြစ်နေတဲ့အာဂျင်တီးနားမှာဖြစ်နေတဲ့ case တွေကဒီအဟာအပေါ်မှာဘာတစ်ခုမှရောင်ပြန်မှုရှိမှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့ဒီစစ်တပ်ရဲ့ဒီနေရာမှာဒီဟာတွေကအလုံးဝကိုနိုင်ငံတကာထရားစီရင်မှုနဲ့ဆိုင်ရဲ့အတိတ်ပင်မေးပေါ့နော် meaningless ဖြစ်နေတယ
်။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဂျွန်လ30ရက်နေ့ကထုတ်ပြန်ကြမှာတော့ဂူတပြင်းဖြစ်စဉ်နဲ့ပတ်သက်ပြီးစစ်တရားရုံးကတပ်တွေစုံလင်စွာနဲ့စစ်ဆေးခဲ့ပြီးဧပြီလ30ရက်နေ့ကစစ်ဆေးမှုတွေပြီးစီးခဲ့ကြောင်းနဲ့စစ်တရားရုံးရဲ့စစ်ဆေးစီရင်မှုတွေကိုတက်ဆိုင်ရာအတည်ပြုချက်ရရှိပြီးနောက်မှာဆက်လက်ထုတ်ပြန်သွားမယ်လို့ဖော်ပြထားပါတယ်။